အစ္စရေးဟာမတ်စစ်ပွဲအရှိန်လွှမ်းမိုးနေချိန်ကုလသမဂ္ဂအထွေထွေညီလာခံမှတနင်္လာနေ့တုန်းကမြန်မာနိုင်ငံဆိုင်ရာနှစ်ပတ်လည်အစီအခံစာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေတစ်ချိန်နဲ့တင်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲရဲ့ထူးခြားချက်တွေဘာတွေလဲ။မြန်မာရေးကုလသမဂ္ဂရဲ့ဆောင်ရွက်ချက်အပေါ်မျှော်လင့်ချက်စာရာတွေကိုတော့မိုက်အင်ဂျင်နိုင်ကကောက်နှုတ်ဆူဆီးတင်ပြထားပါတယ်ရှင်။
The time limit for each speaker, and I will announce that.
New York မြို့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကနှစ်နာရီနီးပါးပြုလုပ်ခဲ့တဲ့မြန်မာအရေးဆွေးနွေးပွဲဟာထူးခြားတယ်လို့ပြောရမှာပါ။အခုကျင်းပနေတဲ့58ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီကပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂအထွေထွေမှုချုပ် Guterres ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းမှုအပါအဝင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်နောက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM အကြီးကြီးအားလုံးပူးပေါင်းပြီးတော့တစ်ချိန်နဲ့အတီးတီးတင်ပြခဲ့ကြတာဟာပထမဆုံးအချိန်ဖြစ်ပါတယ်။အရင်ကအချိန်တိကျစီခွဲပြီးတိကျအစီအစဉ်တွေမှာတင်သွင်းခဲ့ကြတာပါ။ဒါကြောင့်ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေဘလောက်ထိဆိုးရွားနေသလဲဆိုတာကုလသမဂ္ဂတာဝန်ရှိသူတွေတညီတညာတဲ့တစ်ချိန်တည်းမိမောင်းထိုးပြခဲ့ကြတယ်လို့ပြောရမှာပါ။ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာလူခွင့်ရေးအခြေအနေအစီရင်ခံစာကိုနိုင်ငံရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုဌာန DPPA ကအရှိအလယ်ပိုင်းအာရှနဲ့ Pacific ဆိုင်ရာလက်ထောက်အထွေထွေချုပ်ကာလက်ခီရီကအခုလိုတင်ပြသွားပါတယ
်။ As the report details,the political human rights and humanitarian
အစီရင်ခံစာအသေးစိတ်ဖော်ပြထားချက်တွေအရမြန်မာနိုင်ငံမှာနိုင်ငံရေးလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုအခြေအနေတွေဟာဆက်ပြီးဆိုးဝါးနေပြီးဒေတာတွေတည်ရောက်မှုတွေအများအပြားရှိနေပါတယ်နှစ်ရှည်လာပြီးဖြစ်တဲ့ပဋိပက္ခတွေအတန်းဖက်မှုတွေတဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်လာတဲ့ပျက်စီးဆုံးရှုံးမှုတွေကြောင့်လူမှုအတိုင်းအဝိုင်းဟာအကဲခဲတွေပုံမရင်းဆိုင်နေရတယ်လို့ပြည်တွင်းနဲ့ပြည်ပမှာလူတွေကိုရွှေ့ပြောင်းစေတဲ့အခြေအနေတွေဆက်ပြီးဖြစ်စေခဲ့ပါတယ
်2021ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာစစ်ရာဇဝဲမှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝဲမှုတွေမြင့်မားလာနေပြီးမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့သူတို့မှာတတ်သိအထောက်အထားတွေရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM အကြီးကြီးနီကိုလတ်ကွန်ဂျမင်းကအခုလိုပြောသွားပါတယ်
We have evidence of brazen attacks on civilians, including mass.
ရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာတဲ့တပ်တွေအထောက်အထားတွေအများပြားရရှိခဲ့ပါတယ်။အဲ့ဒီထက်မှအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရွာတွေကိုရွေကျက်ရှိရှိနဲ့မိရှို့ဖျက်ဆီးတာတွေလေကြောင်းကနေပြီးတော့တိုက်ခိုက်ထားစစ်ဘက်ရက်ဖက်ခွဲခြားမှုမရှိဘဲလက်နက်အမြောက်ကြီးတွေနဲ့ပစ်ခတ်တာတွေပါပါတယ်။
WIWM အဖွဲ့ကစုဆောင်းထားတဲ့တပ်တွေထောက်ထားတွေဟာမြန်မာစစ်ကောင်ဆောင်တွေနဲ့စစ်တပ်အပေါ်သစ္စာရနိုင်ငံတကာတရားရုံးတွေမှာဆွဲဆိုထားတဲ့အမှုတွေမှာတင်ပြနိုင်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းမြန်မာပြည်သူတွေအပေါ်နေ့စဉ်အကြမ်းဖက်ဖိနှိပ်နေတဲ့စစ်ကောင်စီကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စုပေါင်းအားနဲ့တင်းညီတညွတ်ထက်အရေးယူဖို့အချိန်ရောက်နေပြီလို့အခုလိုတိုက်တွန်းသွားပါတယ်။
But Mr. Chair, while the world is beset by horrible conflagrations,
စစ်ကောင်စီကိုအားနည်းအောင်လှုပ်ဆောင်မှုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အားကောင်းစေတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ရောက်နေပါပြီ။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားပေါင်းများစွာရဲ့အသက်အိုးအိမ်စီးဆင်းတွေကိုချိမ့်ချောက်နေပြီးဒေသတွင်းတည်ငြိမ်မှုကိုပြပြစေပါလေ။ဒီအခြေအနေကိုပြဿနာပေါင်းမျိုးစုံဝန်းရံနေတဲ့ကဘာကြီးအနေနဲ့လှစ်လျူပြုတ်ထားတယ်မဟုတ်ဘူ
း NUG အမျိုးသားညီညွတ်ရေးအစိုးရကိုကိုစားပြုထားတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကလည်းမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ကိုယ်စားလှယ်ဖြစ်တုံ့ပြန်ဆွေးနွေးသွားတာတွေ့ရပါတယ
် Anyone hoping to see a way out through their hunters
of life ကစီမံကျင်းပမဲ့ရွေးကောက်ပွဲတွေဟာနိုင်ငံရေးထွက်ပေါက်တစ်ခုဖြစ်မျှော်လင့်နေသူတွေအတွက်လက်တွေ့နဲ့ကင်းကွာနေတယ်လို့ဆိုရမှာဖြစ်ကြောင်းနဲ့စစ်တပ်အနေနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကိုကျင်းပပြုလုပ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောသွားတာပါတစ်ဖက်မှာလည်းကုလသမဂ္ဂမှာ Israel Hamas စစ်ပွဲအရှိန်လွှမ်းမိုးနေတဲ့အတွက်မြမအရေးကုလသမဂ္ဂအနေနဲ့လက်တွေ့မှာထိရောက်အောင်ဆောင်ရွက်ဖို့ရှိမရှိဆိုတဲ့မေးခွန်းကိုတော့ New York မြို့မြမလူဖွဲ့စည်း NYCBC ဥက္ကဋ္ဌကိုနေတင်းင်းကအခုလို VOE ကိုပြောပါတယ်
ကုလသမဂ္ဂရဲ့အခြေအနေကိုကြည့်မယ်ဆိုရင်တော့ကမ္ဘာအခင်းကျင်းပါပေါ့လေ။ယူကရိန်းရာရှာကိစ္စကလည်းဖြစ်လာသလိုဒီပေါ်အစ္စရေးအာမကိစ္စကလည်းဒါတော့ top issue မှာဖြစ်လာပေါ့။ မနက်ရေးကိစ္စတာဒီတုံးတဲ့တာကာလမှာတော့တဖြည်းဖြည်းနဲ့ဖိမိလာတာဖြစ်ရတွေ့ရတယ်။အဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာအတိုင်းအတာနဲ့နိုင်ငံတကာအစိုးရကိုရောကျွတ်သမကအတိုင်းအတာကိုပြောချင်တာကကျွန်တော်မြန်မာနိုင်ငံရေးကိစ္စကလည်းအဲ့ဒီဒီယူကရိန်းရုရှားကဲ့သို့အစ္စရေးအမေရိကဲ့သို့ပဲကျွန်တော်တို့ကအရင်အရေးကြီးပါတယ်။ကျွန်တော်တို့တူကစစ်ကြတဲ့အုပ်စုရဲ့မတရားတပ်ဖြတ်မှုနော်စစ်ဟိုနိုင်ငံတကာယာစုမှုဟိုယာစုမှုတွေကျူးလွန်ခဲ့တာကဒုနဲ့ဒေးပါတယ်အဲ့ဒါကိုလူလူမရှိပဲနဲ့အာကျွန်တော်တို့ရဲ့ဒီစစ်အာဏာရှင်အတွက်နော်ဟိုမြေပြတ်ဖို့အတွက်စစ်အာဏာရှင်ကိုဖယ်ရှားပေးဖို့အတွက်နိုင်ငံတကာတိုင်ဝမ်ကလည်းပူညီပံ့ပိုးပေးကြပါ
နှစ်နာရီကြာမြင့်တဲ့ဆွေးနွေးပွဲအတွင်းအမေရိကန်ပြတိန်စတဲ့အနောက်အင်အားကြီးနိုင်ငံတွေအပါအဝင်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအတော်များများလဲသူတို့အစိုးရတွေရဲ့ရည်တည်ချက်တွေကိုတင်ပြခဲ့ကြပါတယ်ထူးခြားချက်ကအရင်လိုမြမအရေးကုလသမဂ္ဂတာဝန်ရှိသူတွေဘက်ကတင်ပြတဲ့အစီရင်ခံစာတွေကိုကန့်ကွက်တာမျိုးတွေမရှိခဲ့ပဲမြမနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးအတွက်တိုက်တွန်းပြောဆိုသွားခဲ့ကြပါတယ်ရှင်